မြန်မာအာဏာပိုင်တွေကမြန်မာနှစ်သက်ကူချိန်မှာအခွင့်အလမ်းတစ်ခုအနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့မျှော်လင့်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်သောမတ်အိုဟေကင်တနာကပြောပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံကိုသွားခွင့်ရဖို့လဲအာဏာပိုင်တွေစီကိုစာရေးတောင်းဆိုထားတယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုသားညွန့်ဦးကဆက်ပြောပြပေးပါရှင်။
အခုဒီမြန်မာနှစ်ကူးမှာနိုင်ငံရေးကျင်းသားတွေလွတ်မြောက်လာလိမ့်မလားမျှော်လင့်သူတွေကမျှော်လင့်ချက်ထားကြတယ်လို့နိုင်ငံရေးပါတီချုပ်ကလည်းအခုတက်လာတဲ့ရတ္တာအစိုးရအသစ်အနေနဲ့နိုင်ငံရေးကျင်းသားတွေကိုအခုနှစ်ကူးမှာလွှတ်ပေးဖို့ကိုတောင်းဆိုနေကြပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ် Mr. Thomas Owekindana ကလည်းဒီလိုတောင်းဆိုတဲ့ထဲပါပါတယ်နိုင်ငံရေးကျင်းသားတွေလွှတ်ပေးခြင်းအဖြစ်အခုလာမယ့်နှစ်သက်မှာမြန်မာအစိုးရအနေနဲ့အခွင့်အကောင်းတစ်ခုကိုစုပ်ကင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း VOA ကိုပြောပါတယ်
That has been my call for since I started this mandate, the release of all political prisoners and also different players and stakeholders.
ကျွန်တော်အနေနဲ့ဒီတာဝန်ယူကြတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိုတလျှောက်လုံးတောင်းဆိုခဲ့ပါတယ်။အာဆီယံနိုင်ငံတွေအပါအဝင်မြမအရေးအတွက်စိုးရိမ်သူတော်တော်များများလည်းတိုက်တွန်းခဲ့ကြပါတယ်။နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့တောင်းဆိုချက်တွေကိုမြမအာဏာပိုင်တွေအနေနဲ့အခုမြမနှစ်ဆန်းကြောက်ရောက်တဲ့အခါမှာအခွင့်ကောင်းတစ်ခုအနေနဲ့စတင်အကောင့်အထက်ဖော်လွှတ်ပေးဖို့မျှော်လင့်ထားပါတယ်။တစ်ဖက်မှာလည်းကျွန်တော်အတွေ့အကြုံအရတော့မြမအာနာပိုင်းနေအနေနဲ့ကလည်းသူများစကားနားထောင်တာထက်သူစဉ်စားသတ်မှတ်ချက်အပေါ်တည်ပြီးတော့ဆုံးဖြတ်လောက်ကင်တတ်ပါတယ်။စောင့်ကြည့်ရသေးတာပေါ့ဗျာ
။2010ရွေးကောက်ပွဲအတွင်းမှာပါဝင်ရှင်ပြန်ခဲ့ကြတဲ့နိုင်ငံရေးပါတီချုပ်နဲ့ကုစလေချုပ်ကလည်းနိုင်ငံရေးကျင်းသားတွေလွတ်မြောက်စေရေးကိုလွှတ်တော်အတွင်းမှာဆောင်ရွက်သွားမယ်ဆိုပြီးတော့ဂရိကဝတ်တွေပြုခဲ့ကြပါတယ်။ပြည်ထောင်စုလွှတ်တော်ခေါ်တော့ဒီနိုင်ငံရေးကျင်းသားတွေလွှတ်ရေးကိစ္စကိုကိုယ်စားလှယ်ချုပ်ကတင်ပြခဲ့ပေမဲ့လူကြီးချမ်းသာခွင့်ဆိုတဲ့ကိစ္စဟာဖွဲ့စည်းပုံအရဆိုရင်နိုင်ငံတော်သမ္မတနဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီကဆုံးဖြတ်ရမှာဖြစ်တယ်ဆိုပြီးတော့ကြံ့ခိုင်ရေးပါတီကိုယ်စားလှယ်တွေကညှင်းပယ်တာမို့လို့လွှတ်တော်အတွင်းဆွေးနွေးမဲခွဲခွင့်မရခဲ့ပါဘူး။ဒါကြောင့်အခုအစိုးရအသစ်ပေါ်လာတဲ့အချိန်အခုနှစ်ကူးနဲ့တရက်ဆန်ဆိုင်နိုင်ငံရေးကျင်းသားလွတ်မြောက်ရေးကိစ္စတွေအစပြုလာလိမ့်မလားဆိုပြီးတော့မျှော်လင့်သူတွေရှိလာတာပါ။Mr. Kinnana အနေနဲ့ကတော့လူခွင့်ရေးကိစ္စတွေအတွက်မြန်မာနိုင်ငံကိုတွားရောက်လေပတ်ခွင့်အစိုးရအသစ်ကိုစာပို့လိုက်ပြီလို့သိရပါတယ်။ဒါပေမဲ့အခုချိန်ထိတော့တုံ့ပြန်ချက်မရသေးပါဘူး
။ Well I haven't received any answer at this moment. I'm waiting for a response in the maybe in the next week. So I don't have any news about
ဒီဆုံးတရားအဖြေတော့အခုချိန်ထိဘာမှမရသေးပါဘူး။စောင့်နေတော့မှရှေ့အပတ်ထဲကြာရင်တော့အဖြေသိကောင်းသိနိုင်ပါတယ်။အပြုသဘောဆောင်တဲ့တုံ့ပြန်ချက်အဖြေရမယ်လို့တော့မျှော်လင့်ထားပါတယ်ဒါလည်းခံမှန်းချက်ပ
ါမစ္စတာကင်နနာအနေနဲ့ကပြီးခဲ့တဲ့နှစ်လူခွင့်ကောင်စီညီလာခံပြီးခဲ့ကမြန်မာနိုင်ငံကိုတွားရောက်ခွင့်မရခဲ့ပါဘူးဒါပေမဲ့ပြီးခဲ့တဲ့လူခွင့်ကောင်စီညီလာခံကာလအတွင်းမှာတော့မြန်မာနိုင်ငံဘက်ကကုလသမဂ္ဂထူးကိုယ်စားလှယ်ကိုအစိုးရအသစ်ဖွဲ့ပြီးတဲ့နောက်မှာလာရောက်ခွင့်ပေးပါမယ်ဆိုပြီးတော့မြန်မာကိုယ်စားလှယ်ဘက်ကကြေပြုခဲ့ပါတယ်ဒါကြောင့်ဒီမြန်မာနှစ်ဆန်းနောက်ပိုင်းမှာအစိုးရအသစ်အနေနဲ့သူ့ကိုလာရောက်ခွင့်ပေးနိုင်မယ်ဆိုပြီးတော့သူကမျှော်လင့်တာပါအစိုးရအနေနဲ့ကတော့နိုင်ငံတကာကုစလေရီလာရောက်တိုင်းနိုင်ငံရေးကျင်းသားအချို့ကိုလွှတ်ပေးတာမျိုးလည်းရှိခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးကြောင့်ဖမ်းဆီးခံရသူတွေကိုနိုင်ငံရေးအကျဉ်းသားလို့မြန်မာအာဏာပိုင်တွေကမတတ်မှတ်ပဲနဲ့ရာဇဝတ်ပြစ်မှုကြောင့်အကျဉ်းကျခံရသူလို့ပဲတတ်မှတ်ပါတယ်။ဒါကြောင့်လည်းပြီးခဲ့တဲ့စစ်အစိုးရကာလမှာတော့အကျဉ်းသားတွေကိုလူငင်းချမ်းသာခွင့်လူငင်းသက်သာခွင့်ပေးတဲ့အခါမှာနိုင်ငံရေးကြောင့်အကျဉ်းကျသူကနည်းနည်းတာမန်ရာဇဝတ်မှုနဲ့အကျဉ်းကျသူတွေလွတ်မြောက်မှုကပိုများခဲ့တယ်လို့ပြောရမှာပါခင်ဗျ။